ဟုတ်ကဲ့ပမောကဒေါက်တာစောင်းဝင်းခင်ဗျာကျွန်တော်တို့ဒီကလေးငယ်တွေမှာပေါ့နော်ပန်းနာရင်ကျက်ယောဂါဖြစ်တဲ့အနေထားမြန်မာနိုင်ငံမှာဘယ်လိုအနေထားရှိလဲဆရာကြီ
းဟုတ်ကဲ့ပန်းနာရင်ကျက်ယောဂါကဒီကလေးဘဝကစတဲ့ယောဂါလို့ပြောရမှာပေါ့နော်ကလေးဒီပန်းနာရင်ကျက်ယောဂါတွေ90ရာခိုင်နှုန်းကကလေးဘဝတွေကစပြီးတော့ဖြစ်တာပါဘိုးရှင်လှုပ်ထားတဲ့သုတေသနတွေမှာတော့ 4.5 ရာခိုင်နှုန်းလောက်မှာကျောင်းနေရွယ်ကလေးတွေမှာတွေ့တယ်ပေါ့သိမကြခင်ဒီမြောက်ကလာမှာလုပ်တဲ့သူတွေသားတကူကတော့900ခန့်လောက်တော့ရှိပါတ
ယ်။ဟုတ်ကဲ့ဆရာ။ဘာကြောင့်အခုလိုမျိုးကလေးတွေမှာဖြစ်ရတာလဲဆရာကြီ
း။ဘာကြောင့်ဖြစ်တယ်လဲဆိုတော့ရင်ကျက်လာတာဒီလူရဲ့ဆုတ်ထဲမှာလေပြွန်လေးတွေရှိတယ်ပေါ့နော်။အဲဒီလေပြွန်လေးတွေကရုပ်ပြည့်ချင်းရှုံလာတော့ပေါ့။အဲဒီနောက်ပြီးတော့လေပြွန်ထဲမှာထွက်တဲ့ချွဲသလိတွေကလည်းပုံများလာ။အဲလိုများလာတဲ့ဒီကြောင့်လေဝင်လို့တဲ့နေသွားပြီးတော့တချွီချွီမြည်ပြီးတော့ရင်ကျက်တဲ့ချောင်းဆိုးတဲ့သက်ရှူရခက်တယ်ပေါ့နော်။ရင်တော့တော့ကျွန်တော်ငယ်တော့တော့ဒီဥစ္စာဒီလေပြွန်လေးရဲ့ allergy ပေါ့နော်ဆိုတော့အသွေးမတည့်လို့ဖြစ်တယ်လို့ပဲယူဆခဲ့တယ်။အခုနောက်ပိုင်းမှာတော့ဗာတွေ့လဲဆိုတော့ဒီပန်းနိုင်ကြဖြစ်တဲ့လူတွေမှာလေပြွန်လေးကနာရရှည်ရောင်ရမ်းနေတယ်။အဲဒီနာရရှည်ရောင်ရမ်းနေတဲ့လေပြွန်လေးကတစ်ခုနဲ့ထိတွေ့လိုက်တဲ့အခါမှာလိုရာနဲ့ပို့ပြီးတော့တုံ့ပြန်တဲ့တကြောင်လို့ဒီလေပြွန်လေးချင်းချင်းပိတ်ဆို့သွားတဲ့အခါကျတော့အသက်ရှူရခက်လာတယ်လို့စပါတယ်ခင်ဗျာ
။ဟုတ်ကဲ့ဆရာ။ဒီယောဂလက္ခဏာတွေနဲ့ပတ်သက်လို့ရော
သူကမကြာခဏပေါ့လေတချွေရှိမိတယ်တို့မလို့ရှင်ဒီရင်အသက်ရှူကျလာတယ်နော်ချောင်းဆိုးတယ်ပေါ့အဲ့လိုဖြစ်တာတွေကမကြာခဏကလေးမှပဲပြန်ပြန်ပြီးတော့ဖြစ်နေတတ်တယ်နောက်တစ်ခုကပါလဲဆိုလို့ရှင်မပြေးလိုက်လွှားလိုက်ရင်ဆော့ကစားလိုက်ရင်တို့မဟုတ်ရုတ်ပြင်းငိုလိုက်ရည်လိုက်ရင်ချောင်းဆိုးလာတယ်အသက်ရှူကျလာတယ်ပေါ့နော်နောက်တစ်ခုကဒီလူရဲ့လေပြွန်တွေကညတရင်တို့ဘက်မှာနည်းနည်းမိုးလင်းဘက်မှာအကျဉ်းဆုံးဖြစ်တော့အဲ့ဒီချိန်မှာချောင်းဆိုးတယ်ရင်ထားတာနိုးလာတယ်ပေါ့နော်အဲ့တော့ဒီချက်လက်တည်းကတာမန်နာစီချောင်းဆိုးဖြစ်တဲ့ခါမှလည်းတွေ့ရပါတယ်။ဘာလို့လဲဆိုတော့ကလေးငယ်လေးတွေမှာဆိုရင်လေပြွန်လေးတွေကကျင်းတဲ့အတွက်ဒီလိုပဲဒီလိုနာစီတာနဲ့လည်းရွှေရွှေနဲ့မြည်ပြီးချက်လက်တတ်ပါတယ်။ဒါပေမဲ့အဲ့လက္ခဏာတွေအကုန်လုံးကဒီခဏခဏပြန်ဖြစ်နေရင်တူတိမဟုတ်သုံးနှစ်တည်းပူကြီးတဲ့ကလေးတွေမှာမကြာခဏတွေ့နေရင်ဒါကိုပန်းနိုင်ကြယောဂါလို့သတ်မှတ်လို့ရပါတယ်။အဲသူပြင်းတော့များတော့ဖြစ်သူကအေးမီနာစီတာနဲ့တချို့ပန်းနိုင်ကြမရှိတဲ့ကလေးကခဏနဲ့တက်တာသွားတယ်အဲ့မဲ့ရှိတဲ့ကလေးကတော့ဒီချောင်းဆိုးတာ10ရက်လောက်ကြာဘူးအသက်တာတော့ဒီပန်းနိုင်ကျနဲ့ဆိုင်တဲ့လေပြွန်ကျဲဆိုးရဲ့ဆေးရုပ်ပြီးမှသက်တာလေပေါ့နော်။နောက်ယောဂထားတဲ့လက္ခဏာတွေကတော့မွေးမင်ရှိတဲ့ tradition နဲ့ထိတွေ့တာနော်။ပတ်ဝန်းကျင်ပူချိန်ရုတ်တရက်ပြောင်းလဲသွားတာနောက်တချို့ဆေးတွေပေါ့နော်။ aspirin လို့ပါလို့နောက် beta blocker ဆေးတွေတောက်လိုက်ပူဆိုးသွားတာနောက်အိမ်သုတ်ဆေးလို့အနံ့ပြင်းတဲ့အရာတွေပေါ့နော်။ပြင် exercise ပေါ့နော်။အဲ့တော့ရုပ်တရက်စိတ်ခံစားမှုပေါ့နော်တာမျိုးအဲ့လိုဒီဖုံနေမုံနေပေါ့ရှူလိုက်မိတယ်အဲ့လိုဆိုရင်ရုပ်တရက်ကျလာတတ်တယ်ဒီလက္ခဏာတွေရှိတတ်ပါ
ဟုတ်ကဲ့ဆရာအခုလိုလက္ခဏာတွေသိပြီးတဲ့အခါမှာဆေးရုံဆေးကန်နေအမြန်ဆုံးပြဖို့တော့လိုတာပေါ့ဆရာနော်အဲ့လိုပြလာတဲ့အခါမှာဆရာဒီကာကွယ်ကုသမှုအပိုင်းအနေနဲ့ရောဘယ်လိုအနေထားရှိလဲအရင်အနေထားတွေနဲ့ကွာခြားလာတော့ရှိလားဆရာ
ဟုတ်ကဲ့ရှိပါခင်ဗျအများကြီးကြောင့်လည်းမရှိပါဘူးကျွန်တော်တို့ငယ်တော့ကတော့ဒီပန်းနိုင်ကျယောဂဆိုတာလေပြွန်လေးရဲ့ allergy ပြမတဲ့လို့ဖြစ်တဲ့ဒါဘာမှထိမ့်သိမ့်လို့ရမှာမဟုတ်ဘူးလို့ထင်တယ်ဖြစ်တဲ့အချိန်မှာကုယုံပဲပေါ့ဒါပေမဲ့ခုတော့ဘာတွေ့လာလဲဆိုကျွန်တော်ကဒီလေပြွန်လေးရဲ့နာရရှည်ရောင်ရမ်းမှုကြောင့်လုံးတုံမှုလုံကျဲနေတာကိုသိလာတဲ့အတွက်ကြောင့်ဒီလေပြွန်လေးရောင်ချနေတဲ့ဆေးတွေပေးထားလို့ရှိရင်ကျွန်တော်ကပန်းနိုင်ကြကိုမထအောင်ကာဝယ်ပေးနိုင်ပါလားလုံးဝပြောင်းလို့တာတော့မဟုတ်ဘူးပေါ့နော်အဲ့တော့ဒီလိုကာဝယ်ပေးထားရခြင်းယောဂလက္ခဏာတွေမခံစားရဘူးတော့ကလေးနေတဲ့တာမန်ဖွံ့ဖြိုးကြီးထွားမှုရမယ်။ကြောင်းမပြတ်ဘူး။တော့အားကားတွေပိုင်းမှာသူများနီးတူပါဝင်လှူရှားနိုင်မယ်ပေါ့နော်။အဲ့လိုအကျိုးကျေးဇူးတွေရှိပါတ
ယ်။ဟုတ်ကဲ့ဆရာ။ခုလိုဒီကာကွယ်ကုသတဲ့နေရာမှာပေါ့ဆရာနော်။ရှူဆေးအပိုင်းနဲ့တောက်ဆေးအပိုင်းရှိတယ်လို့ကျွန်တော်တို့ကြားဘူးပါတယ်
။ရှူဆေးနဲ့တောက်ဆေးဆိုလို့ရှင်တော့တကယ်ခုနောက်ပိုင်းမှာတော့ဒီရှူဆေးတွေကပဲအဓိကဆေးတွေဖြစ်ပါတယ်။အဲ့လိုဆိုရှူဆေးကတော့ပေးလိုက်လို့ရှင်ချက်ချင်းလူကျင်တဲ့နေရာဖြစ်တဲ့အဆုပ်နဲ့လေပြွန်လေးကိုခဏလေးနဲ့ရောက်သွားတယ်ပေါ့နော်။ဟောတောက်ဆေးကြတော့ဒီကိုလုံးကိုပြန်နှက်ပြီးတော့မှအစာရင်ထဲကနေဥရေရောက်ဆုပ်ပြီးတော့မှဒီကိုလုံးကိုသွေးရပြန်ပြီးအဆုပ်ကိုရောက်တော့အချိန်နဲ့ကြာတယ်ပေးရတဲ့ပမာဏလည်းများပါတယ်။ဒါကြောင့်မလို့ဟိုမလွတ်လားတဲ့အနေနဲ့လည်းများတယ်ပေါ့။အဲတော့ကျွန်တော်ကအဓိကကုသမှုမှာတော့အဓိကအကူကတော့ရှူဆေးတွေပဲသုံးပါတ
ယ်။ဟုတ်ကဲ့ဆရာဒီနေရာမှာဒီတချို့ကလည်းဒီရှူဆေးတွေကိုမသုံးကျင်ကြဘူးမသုံးရဲကြဘူးပေါ့ဆရာနော်။အဲ့ဒီခါကျတော့သူတို့အတွက်ဘယ်လိုအကြံပေးခြင်းလဲကြည
့်။ဟုတ်ကဲ့အဲ့ဒါလေဟိုတော်တော်များများအထင်မြင်မှားနေတာရှိပါလူတွေကထင်တာရှူသေးတာဆေးဆုံးပေါ့နော်ရှူသေးသုံးပြီးလို့ရှိရင်ဒီပြင်ဆေးမတိုးလို့မြင်ကြတယ်။အ မှန်တော့မဟုတ်ပါဘူးရှူသေးတွေနဲ့စာပြီးမရတော့မှတောက်ဆေးတွေကိုတွဲသုံးတာပါအဓိကကျွန်တော်ရှူသေးတွေကိုသုံးလို့ပါတယ်ဒါပေမဲ့ရှူသေးတွေသုံးတဲ့အခါကျတော့သူ့ရဲ့အသက်အရွယ်နဲ့လိုက်ပြီးလိုအပ်တဲ့ဒီပစ္စည်းပစ္စယလေးတွေလိုပါတယ်အဲ့ဒါလည်းအခုချိန်မှာတော့ကျွန်တော်တို့ပမာပြမှလည်းဝယ်လို့ရနေပါမှရှူသေးဘူးကိုတည်းရိုက်ဟိုညှစ်တဲ့ရင်တပြိုင်တည်းရှူသွင်းရတာဖြစ်တဲ့အတွက်ဆန္ဒနဲ့အောင်ကလေးတွေမှာသူတို့မလုပ်တတ်ပါဘူးလူကြီးတွေတော့တော်တော်သင်ယူရပါတယ်အဲ့တော့ကလေးတွေမှာじゃကျွန်တော်ကရှူသေးကိုဈာကပစ္စည်းလုတ်ခေါ်တဲ့ဒီစပေးစာတွေကိုညှစ်ထည့်တယ်အဲ့ဒီကမှဆုပ်ယူတယ်နည်းနည်းကြည့်တဲ့ကလေးတွေပါပေါ့နော်ငယ်တဲ့ကလေးတွေမှာတော့နှာခေါင်းနဲ့ပါးစပ်တဲ့အုပ်တဲ့မတ်တွေနဲ့ကျွန်တော်တွဲပြီးသုံးပါအဲ့ဒီ20နှစ်တင်မှန်ဖို့လို့ပါ20နှစ်မှန်ပါလေရှူသေးကထီရောက်ပါအဲရှူသေးရဲ့ကောင်းတဲ့ချက်ကပါလဲဆိုတော့ကျွန်တော်ကအခုအဓိကသုံးတဲ့ဒီပန်းနိုင်ကြမထအောင်ကာကွယ်တဲ့ကာကွယ်ဆေးဖြစ်သုံးတဲ့ဒီရဟမုံပါရှူသေးတယ်ကြတော့တောက်ဆင်းနေလည်းပြေးလို့မရရေချိန်မှာတောက်ဆင်းနေလည်းပြေးလို့ရှင်မလိုလားတဲ့အနေနဲ့ရမ်းများပါတယ်ဒါပေမဲ့ရှူသေးနေနဲ့ပြေးရင်တော့ကျွန်တော်ကပမာဏအနေနဲ့နည်းနည်းလေးပဲပြေးရတဲ့အတွက်ရေချိန်ပြေးထားတော့မှဒီမလိုလားတဲ့အနေနဲ့ကတော်တော်လေးကိုနေပါဒါကြောင့်လည်းကျွန်တော်ကရေချိန်ပြေးထားခြင်းအဖြစ်ဒီပန်းနိုင်ကြထားတော့ကာကွယ်ပြေးထားလို့ရတော့ပါ
ဟုတ်ကဲ့ဆရာကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့အချက်လိုက်တွေရော
ပန်းနိုင်ကြယောဂအခြေခံရှိပြင်မယ်ကလေးတယောက်ကပါမန်ဖုန်ရတုတက်မှုရနိုင်တယ်။သူများနဲ့ဤသူအားကစားလဲလုပ်နိုင်တယ်။ကြောင်းလဲပြက်စရာမလိုပါဘူး။အဲ့လိုနည်းစနစ်တွေကျွန်တော်တို့ရှိလာပြီဖြစ်ပါတယ်။ထင်ရှားတဲ့ဥပမာပြရင်ဒီပရီးမီယာလိမှာကစားနေတဲ့ဘောလုံးသမားပေါ့စကိုပေါ့နော်မန်ချက်စတာယူနိုက်တက်ကဘောလုံးသမားဆိုရင်သူကပန်းနိုင်ချက်ရှိပါတယ်။ဒီပေမဲ့ဒီခုနနည်းစနစ်တွေနဲ့ထိန်းသိမ်းထားတဲ့အတွက်ကြောင့်မလို့ဒီကဘာကျော်ဘောလုံးသမားဖြစ်အောင်ရောက်နိုင်တော့
ဟုတ်ကဲ့ဆရာကြီးကျေးဇူးများတင်ပါတယ်ဆရာ။